မြန်မာနိုင်ငံပြည်တော်စစ်လွတ်တော်နိုင်ကသူရဦးရွှေမန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလာမယ့်2015ရွေးကောက်ပွဲအပြီး2016နိစံပိုင်းမှာမှဖွဲ့စည်းမယ့်လွတ်တော်အသင်းမှအတည်ပြုပေးရမယ်ဆိုတဲ့အကြောင်း VOE ကိုတည်တံ့ထပ်မံရှင်းလင်းခဲ့ပါရယ်အရေးကြီးတဲ့ပြင်ဆင်မှုတွေဖြစ်တဲ့အတွက်ဥပမာအားဖြင့်ပြည်내အစိုးရဝန်ကြီးချုပ်ခန့်အမှုမျိုးတရားသူကြီးအဖွဲ့ရွေးချယ်မှုမျိုးစတဲ့ကိစ္စမျိုးတွေမှာအခုလွတ်တော်တက်တန်းအတွင်ရုတ်တရက်ပြင်ဆင်လိုက်ရင်လက်ရှိအစိုးရတရားရေးကဏ္ဍစတာတွေမှာရှုပ်ထွေးမှုတွေဖြစ်လာနိုင်မယ်လို့သူရဦးရွှေမန်းကပြောပါရယ်လက်ရှိလွတ်တော်အတွင်ဆွေးနွေးနေတဲ့ပထမပုံမှန်59စာလုံးပြင်ဆင်ရေးပါတပါရဲပါရမိုအကယ်၍ပြင်ဆင်ရေးအတည်ပြုခဲ့ရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒုတိယသမ္မတအဖြစ်အမည်စီရင်တင်သွင်းခွင့်သမ္မတအဖြစ်ရွေးချယ်ခံခွင့်ရှိမရှိဆိုတာတွေကိုပါနောက်လာမယ့်လွတ်တော်အတိတ်အစပိုင်းမှာတပါရဲအတည်ပြုပေးဖို့ရနိုင်မှာဖြစ်တယ်လို့ပြောပါရယ် POA ဌာနမှဦးတန်းလွင်ထွန်းကနေပြည်တော်လွတ်တော်မှာသွားပြီးတွေ့ဆုံမေးမြန်းခဲ့တာပါ
โอเคมิงลาบาครับพี่เนี่ย
ครับมิงลาบา
โอเคกูลาแม้25ရက်นี้ที่เยดิจีซื้อนี้နေကြတဲ့အကြောင်းအရာကဒီလွတ်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ရေးမှာအဓိကကြတဲ့ပုံမှန်436ပြင်ဆင်ရေးမှာအကျိတ်နဲ့ညှိနှိုင်းနေကြတဲ့အကြောင်းအရာလေးတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌကြီးကိုယ်တိုင်လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာဒီပြင်ဆင်မှုတွေဟာလာမယ့်လွတ်တော်တက်တန်းပေါ့နော်ရုပ်ောက်ပွဲအပြီးလာမယ့်ဟို2015လေးရုပ်ောက်ပွဲအပြီးလာမယ့်လွတ်တော်တက်တန်းကြမှာအကောင့်ထဲပေါ်လာမယ်ဆိုတဲ့သဘောမျိုးကိုပြင်မှတ်မှနားလည်မှုတွေရှိနေပါတယ်။အဲတော့ဥက္ကဋ္ဌအနေနဲ့အဲ့ဒီကိစ္စလေးကိုနည်းနည်းလေးအရင်ဆုံးရှင်းပြပါလားခင်ဗျ။
2008ဖွဲ့စည်းပုံအခြေခံဥပဒေဟာ
ဟုတ်ကဲ့
2008ခုနှစ်မေလမှာ referendum လုပ်ပြီးတော့အတည်ပြုခဲ့တယ
်။ဟုတ်ကဲ့
ဒီဥပဒေဟာ2010ရုပ်ောက်ပွဲပြုလုပ်ပြီးရွေးကောက်ပွဲရတဲ့ရလက်တွေပေါ်မူတည်ပြီး2012ခုနှစ်ဇန်နဝါရီလ31ရက်နေ့မှာပြည်ထောင်စုလွှတ်တော်ကျင်းပတယ်။အဲ့ဒီပြည်ထောင်စုလွှတ်တော်ကျင်းပတဲ့အချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေအသက်ဝင်ပါတယ
်။ဟုတ်ပါတယ
်။အဲ့ဒါကြောင့်အခုလွှတ်တော်ထဲမှာဆွေးနွေးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဆိုင်ရာကိစ္စပြန်ပြန်ဟာဒီလ25ရက်နေ့မှာဆွေးနွေးပွဲပြီးဆုံးမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျ။
အဲ့ဒီနောက်ဆက်လက်ဆောင်ရမယ့်ကိစ္စတွေကဥပဒေကြံပြုစုရေးအပိုင်းဖြစ်ပါတယ
်ဟုတ်ကဲ့
ဒီဥပဒေကြံပြုစုရေးကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433 435 436နဲ့အညီ
ဟုတ်ကဲ့
လွတ်တော်တင်ပြမှာဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒီအပိုင်းကတော့လာမယ့်12ချိန်မြောက်ပုံမှန်အစည်းအဝေးမှာလွတ်တော်တွင်မှာအဆုံးမြတ်ရအောင်မှာဖြစ်ပါတယ
်လွတ်တော်ထဲမှာမဲခွဲကြမယ်
မဲခွဲကြမယ်မဲခွဲကြမယ်အဲ့မဲ့ခွဲပြီးလို့ရလာတဲ့အဖြစ်ပေါ်မူတည်ပြီးတော့တချို့ဥပဒေတွေဟာလွတ်တော်အတွင်းနဲ့တည်းမပြီးသွားမယ်တချို့ဥပဒေတွေကြတဲ့အခါကျတော့လူ့ဆန္ဒခံွယ်ဆက်လက်လိုအောင
်ဟုတ်ကဲ့
အဲ့ဒီအပိုင်းကြတဲ့အခါကျတော့လာမယ့်2015မေလအတွင်းမှာ
ဟုတ်ကဲ့
ဆန္ဒခံွယ်အပြီးလုပ်မယ်လို့ယထာသတ်မှတ်တယ
်ဟုတ်ကဲ့
အဲ့ဒီအထွက်ပေါ်လာတဲ့တထန်းချက်များသည်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်အတည်ဖြစ်သွားတယ
်အတည်ဖြစ်သွား
အတည်ဖြစ်သွားတယ
်ဟုတ်ကဲ့
တူရရင်ဒီအတည်ဖြစ်ပြီနဲ့အသက်ဝင်လှုပ်ရှားမှုကတော့2015ရွေးကောက်ပွဲအပြီးလွတ်တော်များပြန်လဲဖွဲ့စည်းပြီးတော့ပထမဆုံးအချိန်ပထမဆုံးရက်လွတ်တော်ကျင်းပတဲ့ရက်ဒီမှာခုနှစ်ကအသက်ဝင်သွားမယ်ဟု
တ်ကဲ့
အသက်ဝင်တဲ့အတွက်အဲ့ဒီတိုင်းပဲနောက်ဆက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုဆက်လက်ပြီးတော့အဆောင်ထိလိုက်နေမှာဖြစ်ပါတယ
်ကျွန်တော်ဒီနေရာမှာနားလည်တဲ့အချက်တစ်ခုကလွတ်တော်ရင်းပြင်ဆင်မှုတွေနဲ့ပတ်သက်လို့ကတော့ဒီ2008ခုနှစ်အခြေခံဥပဒေကိုပထမဆုံးအကြိမ်လွတ်တော်ခေါ်တဲ့အခါမှာ2010ရွေးကောက်ပွဲအပြီး2017ဖေဖော်ဝါရီလမှာလွတ်တော်ပထမဆုံးအကြိမ်ပြန်ဖွဲ့စည်းနိုင်တဲ့ခေါ်တဲ့အချိန်မှာဒီလွတ်တော်ရဲ့ပထမဆုံးလုပ်ငန်းကဒီ2008ခုနှစ်အခြေခံဥပဒေကိုအတည်ပြုလိုက်တဲ့အသက်ဝင်နေဆိုတဲ့အချက်ရှိတယ်လေဒါပေမဲ့ဒီဥပဒေရှိပြီးသားဥပဒေတစ်ခုကိုပြင်ဆင်တဲ့ကိစ္စတစ်ခုကဘာကြောင့်မလို့အခုလက်ရှိဥပဒေပြုနေတဲ့လွှတ်တော်အတွင်းမှာပဲအသက်ဝင်လှုပ်ရှားမှုမဖြစ်နိုင်တာလဲဆိုတာလေအဲ့ဒါလေးကိုကျွန်တော်သိမရှိဘူးဘာကြောင့်မလို့နောက်လွှတ်တော်အထိဆောင်ရမှာ
ဟုတ်တယ်အကယ်လို့ဒီကိစ္စကအခုလိုမေးမှလည်းပူရှင်းလိမ့်မယ
်ဟုတ်ကဲ့
တချို့လဲလွယ်လွယ်နဲ့မသိနိုင်ဘူ
း
ဆိုကြပါစို့အကယ်လို့ကိုနဲ့က2015ဖွဲ့စည်းပုံအခြေခံဥပဒေဒီဆန္ဒခံွယ်ပြီးတဲ့နောက်ပိုင်းမှာပြည်ထောင်နဲ့ချက်ချင်းကြီးဒီဟာအသက်ဝင်လှုပ်ရှားမယ်ဆိုရင်ဒီနေ့မန္တန်ကြီးတောင်းဖွဲ့စည်းတာရှိတယ
်ဟုတ်တယ
်ဥပဒေပြေးမန္တန်အုပ်ချုပ်ရေးမန္တန်တရားစီရင်မန္တန်ရှိတယ်အဲ့ဒီမန္တန်ထဲမှာဆိုကြပါစို့ဖွဲ့စည်းပုံအခြေခံဥပဒေပြင်လိုက်တဲ့အခါမှာပြည်내တိုင်းဒေသကြီးဝန်ကြီးချုပ်များသည့် တိုင်းဒေသကြီးလွတ်တော်ကရွေးချယ်တဲ့ဟာကိုသမ္မတကနေပြီးတော့အတည်ပြုတယ်ဆိုရင်ခုနကပြည်ပြောင်းလဲတယ်မှာဒါပါသွားပြီအဲ့တိုင်းလိုင်းနိုင်ကျင်သွားမယ်ဆိုဒီနေ့တိုင်းဒေသကြီးဝန်ကြီးချုပ်တွေဟာဒီနေ့ဒီလိုတွေဖြစ်မှာမဟုတ်တော့အဲ့တိုင်းမယ်အစိုးရအဖွဲ့ထဲမှာလည်းပြောင်းလဲလိုက်တယ်ပေါ်မူတည်ပြီးတော့ဆိုကြပါစို့အကယ်လို့ပြင်ဆင်ရေးမှာအောင်မြင်သွားမယ်ဆိုရင်ဝန်ကြီးများသည်လွတ်တော်ကိုလည်းများဖြစ်ရမယ်ဆိုတဲ့ဒီပြောင်းလဲမှုပါတော့ဆိုဒီနေ့လက်ရှိရှိနေတဲ့ဝန်ကြီးတွေကတမျိုးတမျိုးဖြစ်သွားတယ်။အဲ့ဒီမှာလွတ်တော်တွေမှာဒီနေ့ဆွေးနွေးနေကြတယ်တရားသူကြီးချုပ်များကိုလည်းလွတ်တော်ကရွေးချယ်တောင်းပေးတဲ့သူများဖြစ်ရမယ်ဆိုလို့ရှိရင်အကုန်လုံးကမောက်ကမဖြစ်သွားတယ်။ဒါကြောင့်မလို့ဒီဟာကိုအသက်ဝင်လှုပ်ရှားမယ်ဆိုလို့ရှိရင်မန္တန်ကြီးတောင်းအတွင်မှာမလူလားတဲ့ပြန်လာဖြစ်ပြတယ်မှာတိုင်းပြည်အတွက်အန္တရာယ်ဖြစ်နေတယ်အ
ဲ့တော့သဘောကတော့ဒီလွတ်တော်အတွင်ပြင်ဆင်မှုတွေဟာတခြားအုပ်ချုပ်ရေးမန္တန်ကိုပါသွားပြီးတော့တက်ရောက်မှုတွေရုပ်ချီးဖြစ်လာနိုင်မယ့်အနေအထားကိုကာကွယ်ဖို့အတွက်ဒါနောက်ထပ်လွတ်တော်အသစ်တက်လာတဲ့အချိန်ကြာမှာအတည်ပြုပေးမယ်နောက်ထပ်အစိုးရဖွဲ့စည်းနိုင်မယ့်အချိန်မျိုးကြာမှာအတည်ပြုပေးမယ်ဆိုတဲ့သဘောမျိုးပေါ့
အဓိကခုနမန္တန်ကြီးတောင်းရပေါ့
ဟုတ်ကဲ့
မန္တန်တစ်ခုတည်းနဲ့မဟုတ်ဘူးဒီဥပ္ပိမန္တိုင်မှာလည်းအပြောင်းလဲရှိနိုင်တယ်အခုပေါ့အဲ့တိုင်းမဲ့တခါကတော့အုတ်ချွေးမန္တိုင်တရားစီရင်မန္တိုင်မန္တိုင်တို့ရဲ့မှာအပြောင်းလဲဖြစ်သွားနိုင်တဲ့အတွက်အဲ့ဒီလိုဒါပြောင်းလဲသွားမယ်ဆိုရင်ဒီနေ့နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေတမျိုးထိရောက်ပါနိုင်တယ
်ဟုတ်ကဲ့ဒီအချိန်မှာလူမှုအဓိကဟိုစိတ်ဝင်စားနေတဲ့အချက်ကဒီ436ကိုပြင်ပြီးပြီဆိုလို့ရှိရင်အခုရှိနေတဲ့2008ခုနှစ်အခြေခံဥပဒေကြီးဟာပြုလဲပြောင်းလဲတဲ့ပြင်ဆင်လွယ်တဲ့ဥပဒေတရားဖြစ်လာပြီအဲ့ဒီအခါကျလို့ရှိရင်နောက်ထပ်အရေးကြီးတဲ့အချက်လက်ဥပဒေကြောင့်အရာပြင်ဆင်မှုတွေမှာအားလုံးစိတ်ဝင်စားနေတာ59စာလုံး59စာလုံးဆိုလို့ရှိရင်ဒါကိုပြင်ဆင်မှပဲနိုင်ငံတော်အကြီးအကဲနိုင်ငံတော်အကြီးအကဲအလောင်းလျာဖြစ်တဲ့အဲဒါဒုတိယသမ္မတတွေကိုရွေးကောက်ပေးရမယ်အနေထားအဲ့တော့အခုလာမဲ့436မှာအခုပြင်ဆင်နေတဲ့အကြောင်းအရာတွေကိုလာမဲ့နှုတ်လွတ်တော်ပထမသက်တမ်းကြတော့မှစတဲ့ခါကြတော့မှာအတီးပြုတ်ပေးရမယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာ59စောက်မပြင်ပေးနိုင်ဘူးဆိုလို့ရှိရင်လူလူစိတ်ဝင်စားနေတဲ့အထူးဖြင့်ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ခွင့်ဆိုတာကဘယ်အချိန်မှဖြစ်မှာလဲအဲ့ဒါဆိုရင်ဒီပထမလှုပ်တော်တန်တန်းအတွင်းမှာဒီလိုအစိုးရကိုနာမည်စင်းမပေးခင်ကာလအတွင်းမှာ59စောက်လုံးပြင်ဖို့ဆိုတာဖြစ်နိုင်ပါမလား
အခုဒီနေ့လှုပ်တော်အတွင်းမှာဆွေးနွေးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲနေပတ်သက်လို့ပါ436တခုတည်းကိုစောင့်တာမဟုတ်ဘူးခုနကပြောတဲ့59စလုံ
းဟုတ်ကဲ့
စသဖြင့်ပုံမှန်အရအများကြီးစောင့်နေတာဖြစ်ပါတယ်ဒါမှမဟုတ်ဒီတစ်ပတ်လွတ်တော်မှာဥပဒေကြံပြုစုပြီးတော့အဆုံးပြတ်ပေးတဲ့နေရာမှာ436လည်းပါတယ်59စလုံးလည်းပါတယ်
တပါးလည်းပါပါတ
ော့ပါတယ်ပါပါဟုတ်
ပါတယ်အ
ဲ့တော့တချို့ကပြောနေကြတယ်436တခုပဲအာရုံစုလိုက်ပြင်မယ်ဆိုတဲ့အခါမှာ436ပြင်လို့မရဘူးဆိုရင်ဘာလို့ပြင်လို့ရရင်မရရင်လောလောဆယ်ဖြစ်ချင်တဲ့ဆန္ဒပဲရှိဖြစ်လာမယ်မဖြစ်လာဘူးကအဲ့လွတ်တော်မှာကိုယ်နဲ့ဆွေးနွေးမဲပေးဆုံးပြတ်တဲ့ခါကျမှပေါ်လာမယ်ဒါရောမလို့ပြင်ဆင်တဲ့နေရာမှာကိုယ်နဲ့က436တခုဥတည်ဆောင်တယ်ဆိုပြီးနဲ့ဂျန်နဲ့အရေးကြီးတဲ့ပြင်ဆင်တဲ့ပြင်ဆင်တဲ့ပြင်ဖို့တပါးတဲ့ဆောင်ရည
်ဒါမှကျွန်တော်နားလည်ထားသလောက်ကတော့436ကအမှန်တန်အရေးကြီးပါတယ်။436ကြောင့်ပဲလွတ်တော်ရဲ့ဥပဒေတွေဟာပြင်မလွဲဆင်းမလွဲပြဿနာကြီးဖြစ်နေရတာပေါ့။အထူးသဖြင့်85ရာခိုင်နှုန်းကိစ္စနောက်ပြီးတော့တစင်ပြီးတစင်တင်ရမယ့်ကိစ္စတွေဟာမဖြစ်နိုင်သလောက်ဖြစ်နေတာပေါ့။အရေးကြီးတဲ့အချက်တွေကိုပြင်ဆင်ရေးမှာဘယ်လိုမှမဖြစ်နိုင်သလောက်ဖြစ်နေတယ်။အထူးသဖြင့်ဥက္ကဋ္ဌကြီးလည်းဒီနေ့ကပြောခဲ့ပါတယ်။တမတော်ရဲ့အမတ်ဦးရေဟာ25ရာခိုင်နှုန်းသောအမတ်ဦးရေရဲ့ထောက်ခံမဲ့တမဲမှမရခဲ့ဘူးဆိုလို့ရှိရင်436မပြင်ဘဲနဲ့59ပြင်ဖို့လုပ်နေရဲဆိုလို့ရှိရင်တဘာတဲ့အကုန်လုံးဆုံးရှုံးသွားမှာပဲမဟုတ်တော့ဘူးလားဘယ်လိုလုပ်ဒီဟာတွေကပြင်ဖို့ဖြစ်လာနိုင်ပါလဲ
436ကလည်း436အပိုင်းပဲ59စလွန်လည်း59အပိုင်းပဲ436ကိုအောင်မြင်အောင်ဆောင်ရဲဆိုလို့ရှိရင်လည်းလွတ်တော်အတွင်းမှာရှိတဲ့လွတ်တော်ကိုလည်းများရဲ့85ရာခိုင်နှုန်းအပ59စလွန်လည်း85ရာခိုင်နှုန်းအပဒါကြောင့်မလို့တပါးလေးပဲဆောင်ပါလေဒါကြောင့်ငါ49နဲ့436တခုတည်းကိုပဲဆောင်ရမယ်ဆိုရင်အဲ့ဒါတခုတည်းပြီးတဲ့နောက်ပိုင်းမှာအဲ့ဒါပြီးဖို့ဆိုလို့ရှိရင်ခဏလောက်အောင်
ပြောင်းလဲနိုင်ဖို့အတွက်စပြီးတော့အဆိုးပြုတယ်။ပြည်ထောင်စုမှာရှိတဲ့တရားရေးမှန်တိုင်တွေဖွဲ့စည်းတာ။ပြည်ထောင်စုမှာရှိတဲ့တရားရေးမှန်တိုင်တွေအကျိုးဝင်အောင်လုပ်တော်တယ်မှာဆွေးနွေးနေပါတယ်။ဟုတ်ကဲ့။အဲ့ဒါကြောင့်မလို့လေဥက္ကဋ္ဌကြီးကဟိုပြီးခဲ့တဲ့ရက်ကတမတော်ရဲ့ခံကဏ္ဍနဲ့တမတော်ဥပ္ပဩဇာရှိတဲ့တမတော်ကြီးရဲ့ခံကဏ္ဍဒီလိုပြုပြင်ပြောင်းလဲရေးမှာရေး ဆိုင်ရာအပြစ်ခတ်ရဲစေးသဘောတူညီချက်စာချုပ်မဖြစ်မနေထိုးကြဘူးမဟိုနည်းနည်းလေးတုံနေနေရတဲ့ပတ်သက်ပြီးတော့ကျင်ညာချက်ထုတ်ပြီးတော့တိုက်တွန်းထားတာတွေ့ရတယ်ဒါပေမဲ့နိုဝင်ဘာလ19ရက်နေ့ကဖြစ်ခဲ့တယ်ဒီကချင်ပြည်မှာဖြစ်တဲ့တိုက်ပွဲသတင်းတွေပေါ့နော်ဟိုထို့သဖြင့်တမတော်ကနေပြီးတော့ပြစ်ခတ်မှုကြောင့်ဟိုကချင်ရာရှိငယ်တွေရာရှိလောင်းတွေတေဆုံးရတဲ့ကိစ္စဒါဟို ဒီလိုပြစ်ခတ်မှုတွေမှာဒါနှစ်ဖက်တိုက်ခိုက်မှုပေါ့နော်ဟိုဘက်ကပြစ်တာလည်းရှိမယ်ဒီဘက်ကပြစ်တာလည်းရှိတယ်ဆိုပေမဲ့ဒါတွေကဟိုငြင်းငြမ်းရေးအတွက်အမတန်ကိုဝန်ထုပ်ဆွေဟာကောင်းတဲ့ကိစ္စတွေပါဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်မှာတော့ဒီကိစ္စမျိုးကိုအရေးတကြီးအစိုးတင်သွင်းပြီးတော့တိုက်တွန်းမှုတွေဟိုနှစ်ဖက်ဟိုအစိုးရတပ်မတော်တစ်ဖက်ကတိုင်းရင်းသားအဖွဲ့အစ က်ရက်စဲကိစ္စတွေကိုဘယ်လိုများဆောင်ရွက်နေသလဲဆိုတာလေးကိုကျွန်တော်သိပြစီ
ဒီနေ့တည်တဲ့အချိန်မှာလှုပ်တော်ရဲ့မှာဆွေးနွေးနေတာကငြိမ်းချမ်းရေးပါပဲအခြားတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီလူ့အခွင့်အရေးကိစ္စတွေပါဆွေးနွေးနေတဲ့အတွက်ခုနကကိစ္စအများအကယ်လို့ပေါ့လေအခါလှုပ်တော်ကူလေတရားနေပြီးတင်ပြလာမယ်ဆိုလို့ရှိရင်လည်းစဉ်းစားပြရမှာဖြစ်ပါတယ်လှုပ်တော်ရဲ့မှာအဆိုးဆိုတဲ့အခါမှာလှုပ်တော်ကူလေတူဝန်နေပြီးတော့အနည်းဆုံးတင်ပြပြီးတော့မသက်ဆိုင်သူထောက်ခံမှာဒီအဆိုးတွေဆက်ဆွေးနေတရားတော့ဒီလိုကိစ္စမျိုးကမကြမကြဖြစ်တဲ့အတွက်မကြမကြလှုပ်တော်ကတိုက်တွန်းဆောင်ရွက်နေပြီနဲ့ဆက်ဖြစ်တယ်လှုပ်တော်စိတ်မကောင်းပါဘူးပုဂ္ဂိုလ်ရလည်းစိတ်မကောင်းပါဘူးသူကဒီလိုဖြစ်တဲ့ကိစ္စတွေကသူအကြောင်းကြီးသူရှိတယ်ဘယ်လိုပဲဖြစ်ဖြစ်လှုပ်တော်အနေနဲ့ကတော့ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နှစ်ဖက်ထိခိုက်ကြဆုံးမှုတွေဒေသမှာရှိတဲ့ပြည်သူတွေအတွက်လုံးဝကိုမလုပ်ရတာအမှန်ပဲဒါကြောင့်လည်းမိမိတို့လှုပ်တော်အနေနဲ့ဥပဒေပြူရေးအချင်းချင်းပြန်လာထိန်ချောင်းရေးဆိုရဲအဓိကတောင်းအပြင်ဒီနေ့လွတ်တော်မှာဦးစားပေးဆောင်နေရခုနပြောတဲ့အချက်တွေပဲတိုင်းသာစီလိုမျိုးကြီးအမျိုးသားတင်ပြန်လဲတင်ပြကြီးပြတဲ့အခါမှာငင်းချမ်းကြီးတရားဥပဒေစုမှုကြီးကိုလည်းအလေးထားပြီးတော့လွတ်တော်ရဆောင်လဲရှိ
အဲ့တော့အောက်ထာကြီးအနေနဲ့ကအခုလွတ်တော်နာကအောက်ထာနဲ့နာရကကြီးအပြင်ကိုအရင်ကလည်းစစ်ဖက်ဆိုင်ရာမှာအစဉ်အမြင်ဆုံးယာလူယူခဲ့တဲ့ပုဂ္ဂိုလ်တူဖြစ်နေတော့ဒီငင်းရဲကိစ္စတွေမှာအပြစ်ခတ်ရစဲရေးကိစ္စတွေမှာဥက္ကဋ္ဌရဲ့သဘောထားကဘယ်လိုရှိလဲဘာကြောင့်များဒီလိုတုံ့နှိမ့်မှုတွေဘာကြောင့်များဒီလိုဟိုမပြေလည်မှုလေးတွေရှိနေတာလဲဆိုတာကဟိုအပြင်ကိုအကယ်၍များဥက္ကဋ္ဌအနေနဲ့ဒီအခြေအနေတွေကိုထဲထဲဝင်ဝင်ဥဆောင်ရမယ်အနေထားရောက်လာပြီဆိုလို့ရှိရင်ဘယ်လိုပုံစံမျိုးနဲ့ခြေကပ်ချင်တယ်လဲတော့ကျွန်တော်သိချင်ပါတယ်
အသေးစိတ်တော့မပြောနိုင်ပါဘူး။ဒီတွင်ကိုယ်ကတနည်းပတ်တယ်လို့တော့အရင်လဲအတွေ့အကြုံရှိခဲ့တဲ့အတွက်တချို့ကိစ္စတွေမှာဒီတဲ့တော့ပို့ပြီးတော့စမ်းဆောင်နိုင်တယ်လို့ထင်တယ်လေ။ဒါကိုအထင်ပေါ့နော်။ဟုတ်ကဲ့။တွေ့ရင်အထင်ရှိပြီနေလို့တကယ်လက်တွေ့ကြတဲ့အခါကျတော့လှုပ်ဆောင်ချက်ကပဲအဖြစ်ပြီးမှာပါ။ဒါမှမဟုတ်စိတ်ထဲမှာတော့ရှိပါလေ။တွေ့ရင်စိတ်ထဲရှိပြီနဲ့ခုနပြောလို့ပေါ့။အလုံးနိုင်တွင်လည်းလောက်ကိုင်းတဲ့အခြေအနေပေါ်မူတည်ပြီးတော့အောင်မြင်မှုအခြေအနေကတော့ခုနကလုတ်ပြီးမှပဲပြောလို့ရမယ်နေတာရှိပဲ
ဟုတ်ကဲ့အဲ့တော့စစောကမိကုံးကိုပဲပြန်ထပ်ဆက်ရမယ်ဆိုလို့ရှိရင်တော့ဗာလဲဆိုတော့အဲဒီမိကုံးမေးတဲ့အတွက်လည်းတချို့လည်းစိတ်အနှောက်အယှက်ဖြစ်ကောင်းဖြစ်နိုင်ပါတယ်အဲဒီကချင်ကိစ္စမှာအခုနောက်ဆုံးဖြစ်ခဲ့တဲ့အဖြစ်အပျက်မှာဆိုလို့ရှိရင်လွတ်တော်ရဲမှာဥက္ကဋ္ဌပြောသလိုပဲအစိုးတင်သွင်းလာခဲ့တဲ့လူရှိမယ်ဆိုလို့ရှိရင်စဉ်းစားဆုံးဖြတ်ပြီးတော့အဆိုပြုချက်တင်တာရှိနိုင်တယ်ဒါမှမဟုတ်လို့ရှင်အကြံပြုချက်တွေညင်ညာချက်တွေထုတ်လာနိုင်တာတွေရှိတယ်အဲဒါပေမဲ့လည်းတင်မဲ့အဲသူမရှိဘူးဒါတခြားအကြောင်းတွေနဲ့လုံများနေရကြီးလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ဒီလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဥအောင်တောင်းကိစ္စမှာဆိုရင်ဒါအမေရိကန်ကနေပြီးတော့ blacklist အမည်နဲ့အသွင်းပြီးတော့ဒဏ်ခတ်လိုက်တဲ့ကိစ္စမှာဒါကိုလွတ်တော်မှာအရေးကြီးဆိုအနေနဲ့တင်သွင်းပြီးတော့အဲတထိုင်ထဲမှာပဲအားလုံးကန့်ကွက်လိုက်ကြတယ်ဆိုတဲ့ကိစ္စမျိုးကြတော့ကျွန်တော်တို့အပြင်အမြင်ရပြောရမယ်ဆိုလို့ရှိရင်တော့ဒီလိုအမြင်မဲ့ဆင်းသွင်းခံထားရတဲ့သူတွေဆိုတာလွတ်တော်ထဲမှာလည်းရှိနေတာပဲငကိုလေးရရှိနေတယ်အလားတူပဲအစိုးရအဖွဲ့ထဲမှာလည်းရှိနေကြတာပဲဒါပေမဲ့ဥအောင်တောင်းကိုအခုလိုအစောပိုင်းမှာအခုလိုဒီလွတ်တော်တည်ထောင်ကာလမှာအမြင်မဲ့ဆင်းသွင်းခံရတယ်ဆိုမှလွတ်တော်ကနေပြီးတော့အရေးတကြီးအစိုးတင်သွင်းပြီးတော့ကန့်ကွက်လိုက်ကြတယ်ဆိုတော့တကယ်တမ်းဖြစ်တင်တာကဘာကြောင့်ဒီလိုဗမာပြည်ရဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်နေတဲ့အချိန်မှာတဖက်ဖက်ရဲ့နားလေလဲမှမှုပဲဖြစ်မလားဒါမှမဟုတ်အမှန်တကယ်အချက်လက်တွေပါသလားဆိုတာကိုလွတ်တော်အနေနဲ့ Song San Jana Mu, Song San Sisi Mu, Kuku, Malotin Ula, Dilu, the Kenet, the Karekan, what I did, Surade. Pajanes or Okra, Yadiki Sarima, a Ku, Plutorema, Uzibio, Sawyer Vinia, the Mulchino Mira.
Mamma, Dizaga, a Chocha Anna by name, Mananga. A Mananga near Madin Ludo Gule. A Ludo Gulega, ma, the Comdi Ogata. A do Dilu Kanta. Sound like a case, ma. Pajami Surao, Ludo, Susan, see, I don't miss you. That little yellow man, I know. To the Mamanang and Mamanang and that day, Ludo Pule, Ludo from the Ukratiago. American name at Dilu, American name at the Saint Quesia, Dilu Lode, a karma. A toucha anane, Ludo, the new mutiny, Tigai Nine, look, use Harry. Hello, you had a doe, a dilu, a wood, the door can go. I didn't need you a dilu pi arm, the rim bedu, sandu ole, shown child. Daddy, Lodo gole, do ye a queen ye. The manning and that ye a queen ye go. The manning and my she did, Lodo got sunshine a paper. Hello, Sunday, Yama. American name and the manning and yes, a sign ye. Gong lame. အခြေအနေမှာဒီလိုလို့ရကြအမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးထိခိုက်မှာလေဆိုရင်ဒါမလို့ကန်ကွက်တဲ့ရှုတ်ချတဲ့ဆိုရင်မှာအမေရိကန်မြန်မာနိုင်ငံဆက်ဆံရေးကိုထိခိုက်မှာစိုးတယ်ဆိုတာလေဖတ်ချင်တွေ့ပါလေဒါကြောင့်မလို့အဲ့ဒီလိုပဲထိရောက်တံပြန်ဆောင်တယ်လို့လည်းပြောလို့ရပါတယ်အမှားတော့မြန်မာနိုင်ငံအချုပ်ချအာဏာကိုမိမိတို့မြန်မာနိုင်ငံသားတွေကအချုပ်ချအာဏာကို
ဆောင်းထင်းပြရမယ်လွတ်တော်ကဆောင်းချင်းဖြစ်ပါတယ်ဒါဆိုရင်ဆောင်းအကျွန်တော်ပြောခဲ့တယ်ပေါ့ဗျာမိတိလွတ်တော်ကိုယ်စေမဆူမိတိနိုင်ငံသားမဆူတရားမိမိရဲ့အချုပ်ချာအာဏာပိုင်အတွင်းမှာဒီလိုဖြစ်ပေါ်လာတဲ့ကိစ္စတို့အမိမိတို့အနေနဲ့ဘယ်တော့မှမလည်းလက်ခံကြတာမရှိပါဘူးဟုတ်အဲ့တော့အဲ့ဒီပုံစံဆိုလို့ရှိရင်လွတ်တော်ထဲမှာပဲလက်ရှိနေတဲ့တခြားလွတ်တော်ကိုယ်စားလှယ်တွေရှိပ she lay many. Through solution and me messing to the Kantarabe. So, who can she be? Solution. D me mess, twin Kantare do vote to go to solution or Plutoria and if your Tigasari will come with Paris and now set away Tina General Jam upon the machine.
Miss Haymau, who had a through she in him, Damalu Gunaga, who on down so well to Yaku where Kangwe de Pire Kama. ထုတ်ပြန်ကြညာလိုက်တယ်ထုတ်ပြန်ကြညာတဲ့အခါမှာအဲ့ထုတ်ပြန်ကြညာချက်ကိုကြည့်မယ်ဆိုလို့ရှိရင်တော်လေးဆိုးပါတယ်နော်ကိုအောင်တောင်ထိခဲ့ထားတဲ့အဖွဲ့အစည်းလည်းထိခဲ့တယ်အဲပြီးတဲ့အခါမှာလွတ်တော်လည်းထိခဲ့တယ်အဲ့ဒီဟာဒီအဲ့ဒီထုတ်ပြန်ကြညာချက်လေးတက်တက်တဲ့မဟုတ်ဘဲနဲ့အဲ့ဒီအကြောင်းကြားစာအရနော်အခုလိုဆိုးသွားဖြစ်သွားတယ်သဘောရှိပါတယ်ဟုတ်ကဲ့ကျေးဇူးတင
နေနဲ့ဟိုမိခိုင်ဖြိုးပါတီကိုပြန်လဲဥဆောင်ပြီးတော့ရုပ်ောက်ပွဲအပြီးမှာပြန်လဲဥဆောင်ရမှာပါပဲအဲ့ဒီခါကြလို့ရှိရင်လည်းဥက္ကဋ္ဌကြီးငကိုပြောကြားထားတဲ့အတိုင်းပဲညီမန်းချက်အနေနဲ့နိုင်ငံတော်အကြီးအကဲသမ္မတအဖြစ်ညီမန်းချက်အနေနဲ့လည်းဥက္ကဋ္ဌကြီးနဲ့ပြောကြားထားပြီးသားပါဆိုတော့အဲ့ဒီကိစ္စမျိုးတွေမှာဆိုလို့ရှိရင်တစ်ဖက်မှာဆိုလို့ရှိရင်လည်းအဲညီဆက်ဆုံးပြောရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်တို့လိုပုဂ္ဂိုလ်မျိုးတွေကလည်းနိုင်ငံတော်အကြီးအကဲအဖြစ်ကိုလိုချင်ပါတယ်ရလှုပ်ဆောင်လိုပါတယ်ဆိုတော့ပြောကြားထားမှုတွေရှိနေတော့အခုလက်ရှိအခြေအဖွဲ့စည်းပုံအရပဲပြောမယ်ဆိုလို့ရှိရင်ဒါဒုတိယသမ္မတတွေအဖြစ်ကိုအရင်ဆုံးအမိတွင်တွင်ခံရဖို့လှုပ်ကြရမှာပေါ့လှုပ်ကြရမှုဆိုရင်တက်မတော်ကတယောက်ရှိမယ်တိုင်းရင်းသားတွေကတယောက်ရှိမယ်ဆိုရင်ဥက္ကဋ္ဌကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ကနောက်ထပ်ကြံနေတဲ့တနေရာဒုတိယသမ္မတနာမည်အသွင်းခံရဖို့အရေးကိုအပြိုင်ဆိုင်တကယ်လို့ပုံမှန်59ကိုပြင်ခဲ့တယ်ဆိုရင်ပေါ့အပြိုင်ဆိုင်ကြိုးပမ်းရမယ့်ပုံစံရှိပါတယ်။အဲ့အတွက်ဥက္ကဋ္ဌအနေနဲ့ဘယ်လိုသဘောရှိလဲခင်ဗျ
။ဘယ်လိုသဘောရှိလဲဆိုရင်ပြိုင်ဆိုင်ဖို့အတွက်ကတော့ဒေါန်ဆန်းစုကြည်လည်းပြိုင်ဆိုင်မှာပဲ။ကျန်တဲ့အခြားသူရှင်လည်းအခြားသူပြိုင်ဆိုင်မှာပဲ။ဒါအခွင့်အရေးတွေပါပဲ။ပြိုင်ဆိုင်မှုအတွက်မိမိတို့လိုလားလဲ။ဟိုဒေါန်ဆန်းစုကြည်နဲ့ပြောမယ်ဆိုရင်ပါတီချင်းလည်းကိုနော်ပြိုင်ဆိုင်မယ့်ပါတီပဲ။လူချင်းနဲ့ပြန်ဆိုင်မှာဖြစ်အဲအဲ့လိုပြန်ဆိုင်မှုအတွက်ဒီလိုရှိတဲ့နေရာမှာတယောက်နဲ့တယောက် Yandulu, the water, so I met Chilean. Hurung a lule, body ginger, a beauty, a chin, low, I met Chilean. The idea, kissing you to my bowl, like his attitude. Thanks, I moved a lulare, Midu Mesu Yau Shimbia. Dinny Don Sansu Gine came in Navy or Southern Yamlin. Nangan and Nanganda, Juicy Wasu, Alu, Puong Sarmin. To the Yuka Bujan, Jan. And I am. I then may. You go away now by Pilla Megisale, Jamie. Come on, Shimbian, the other Shimbian. Alu, near Lunga, the go to